မြန်မာနိုင်ငံရှမ်းပြည်နယ်မဲမိုင်းရောင်းဒေသကနေထိုင်းမြန်မာနယ်စပ်ကိုဖြတ်ကျော်ပြီးတော့တည်ဆောင်လာတဲ့ကာလာတံပိုးဘက်ဝေတန်း200ဘူးလောက်တံပိုးရှိတဲ့ဘင်းပြူတွေကိုအောက်တိုဘာလ30ရက်နေ့ကချင်းပိုင်မြို့လေကောင်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဘင်းပြူတွေတေလာသူရှမ်းမြို့တူနဲ့လက်ခံရယူမဲ့ထိုင်းဝါနိုင်ငံသား3ဦးကိုဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမှာဘင်းပြူရောင်းဝယ်နေကြတဲ့အကြီးဆုံးမောက်ခိုကန်းကိုဖမ်းမိတာဖြစ်တဲ့အကြောင်းထိုင်းအာဏာပိုင်ကပြောပါတယ်အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
အော်တိုဘာလ31ရက်နေ့ကထိုင်းနိုင်ငံမြောက်ပိုင်းအမှတ်5ဒေသရဲတပ်ဖွဲ့နဲ့စစ်ကောက်လမ်းကြီးတွေဟာချင်းမိုင်မြို့လေကညစည်းမှာငွေရောင်ပစ်ကတ်ကားတစ်စီးကိုပိတ်ဆို့ပြီးမိန်းမျိုးတွေကိုဖမ်းဆီးခဲ့တာပါကားမောင်းလာသူဟာချင်းမိုင်ခရိုင်ဖန်မြို့နယ်မှာနေထိုင်နေတဲ့နိုင်စီခါဆိုတဲ့ရှမ်းတိုင်းရင်းသားတဦးဆိုပြီးထိုင်းအာဏာပိုင်ကထုတ်ပေါ်ပြောဆိုခဲ့ပါတယ်သူမောင်းလာတဲ့ကားရဲ့နောက်မှာအနက်ရောင်838နဲ့ထုတ်ထားတဲ့ဘင်းမြူကီလို80ကိုဖမ်းဆီးခဲ့ပါတယ်။ဒီနောက်မှာတော့ချင်းမိုင်မြို့မှာဘင်းမြူတွေကိုလက်ခံတည်ယူဖို့အတွက်စောင့်ဆိုင်းနေတဲ့ထိုင်းဝမ်နိုင်ငံသား3ကိုပါစက်တိုက်ဖမ်းဆီးခဲ့ပါတယ်။အခုဖမ်းဆီးမိခဲ့တဲ့ဘင်းမြူကိုင်းဟာထိုင်းမြန်မာနယ်စပ်ကဘင်းမြူတွေကိုနိုင်ငံတကာကိုတည်ထုတ်ယူနေတဲ့အကြီးဆုံးကိုင်းဖြစ်တယ်ဆိုပြီးအမှတ်5ဒေသချင်းရိုင်ခရိုင်ရဲမှူးဝါရဖုန်းကံမလန်ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်။သူပြောသွားတာကတော့ထိုင်းဝမ်နိုင်ငံသား၃ဦးကိုကျွန်တော်တို့စောင့်ကြည့်နေတာကြာပြီးဒီရှမ်းလူမျိုးကအဲ့ဒီ၃ယောက်ကိုဘင်းပြူတွေကိုလာပို့တဲ့အချိန်မှာကျွန်တော်တို့ဖမ်းလိုက်တာပါဒီထိုင်းဝမ်နိုင်ငံသားတွေကအခုလိုမျိုးဘင်းပြူတွေကိုပြည်ပကိုဆက်သွယ်ပြီးပို့နေတာကြာပြီးဒီတိုင်းဟာထိုင်းမြောက်ပိုင်းမှာအကြီးဆုံးဘင်းပြူမှောက်ခိုကန်းရဲဖြစ်တယ်သူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေကိုလည်းဆက်ပြီးတော့အရေးယူသွားဖို့ရှိပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းဝမ်နိုင်ငံကုစားအုပ်တည်နဲ့ထိုင်းနိုင်ငံတွင်းကိုဝင်ရောက်လာပြီးဘင်းမြူတွေကိုလက်ခံဖို့စောင့်ဆိုင်းနေသူ၃ဦးကတော့ပိုစင်ချောင်းချန်တီကူနဲ့ဦးဆောင်ရှန်ဆိုတဲ့ထိုင်းဝမ်နိုင်ငံသားတွေဖြစ်တယ်ဆိုပြီးထိုင်းရဲ့တပ်ဖွဲ့ကပြောဆိုခဲ့ပါတယ်။ဘင်းမြူအမြောက်များကိုထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ကနေတည်ယူနေတာဟာအချင်းချင်းရှိနေပြီဖြစ်ပြီးဒီဘင်းမြူတွေဟာမြန်မာနိုင်ငံရှမ်းပြည်နယ်မန်းရောင်းဒေသကနေတည်ယူလာတာဖြစ်တယ်ဆိုပြီးအမှတ်5ဒေသရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီကြေရက်ကတော့ထိုင်းနိုင်ငံမြောက်ပိုင်းမှာစိတ်ကြစီကြတန်းပေါင်းများစွာမိခဲ့ပြီးတဲ့နောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာနေထိုင်နေသူထိုင်းနိုင်ငံသားမူရတရခန်ပရာတိရဲ့နေအိမ်ကိုအထူးတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေပြီးဓာတ်ငွေ12တန်းနဲ့ပိုင်ဆိုင်မှုအလုံးကိုအော်တိုဘာလ31ရက်နေ့ကပဲသိမ်းဆည်းလိုက်ပါတယ်။အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစည်းဝါးတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွအသေးကြအလုံးရေတန်းပေါင်း280နီးပါးရှိသွားပြီဖြစ်ပါရဲ့ရှင်။